တော်တော်များများမှာဒီသတင်းမှားတွေပြန့်နှံ့ပြဿနာကပိုပြီးတော့မှကြီးလာလို့သတင်းမီဒီယာကြီးတွေနဲ့လူသုံးများတဲ့လူမှုကွန်ရက်တွေပေါင်းပြီးတော့သတင်းမှားတိုက်ဖြတ်ရေးကိုလှုပ်လာကြပြီးခုသားညုံကြီး
ဟုတ်တယ်မဆင်းမြမောကဒီမြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းမှားတွေကလည်းတနေ့တခြားပို့ပြီးတော့များလာတာကျွန်တော်သတိထားမိရဗျာ
VOA မြန်မာပိုင်းရဲ့ editor တယောက်အနေနဲ့ကိုသားညုံနေတိုင်းတွေ့နေရတဲ့သတင်းမှားတွေအကြောင်းပြောပါအောင်လူမှုကွန်ရက်တွေပေါ်မှာအဓိကတွေ့ရတာလားရှင
်ဟုတ်ပါတယ်ဒီလူမှုကွန်ရက်တွေပေါ်အထူးဖြစ်မြန်မာနိုင်ငံသားတွေတော်များတုံ့ကြရတဲ့ Facebook အကောင့်မှာပေါ့အရင်တော့ဆိုရင်တော့သူတို့ကဒီသတင်းမှားတွေ fake news တွေကနောက်ပြောင်ပြီးတော့ရေးကြတာများတယ်အခုတော့တမင်သက်သက်ကိုပို့သတင်းထတာကြီးတွေနဲ့ပုံမှားရိုက်ပြီးတော့တင်လာတာတွေ့ရတယ်။ရောင်းဒီသတင်းကိုပြန်ပြီးတော့ share ကြတဲ့ခါကျတော့တော်တော်လေးကိုဒီသတင်းမှားတွေကပြန်လာပုံများလာတယ်။အထူးသဖြင့်လူတွေစိတ်ဝင်စားကြတဲ့သတင်းတွေပေါ့နော်။တလောကဆိုရင်ဥက္ကုဏီသတင်းလိုဟာမျိုးတွေနောက်ဒီငင်းငယ်လုပ်ငန်းရှင်တွေလိုမျိုးလူတွေစိတ်ဝင်စားတယ်။နောက်ဖြစ်ပျက်ကလည်းပိုထင်ရှားတယ်လို့သတင်းမျိုးတွေဆိုရှင်ဒီသတင်းထတာကြီးတွေနဲ့ပုံမှားရိုက်ပြီးတော့သူရေးကြတယ်တားကြတယ်။အဲ့တော့ပြန်ဖြန့်ကြတာပေါ့။
ကျွန်တော်တို့လိုမျိုးသတင်းသမားတွေအတွက်ကတော့တိတ်ကိုတတိထားစရာပဲကိုသားညုံရဲ့ဒီသတင်းအစားရဖို့အတွက်ကလူမှုကွန်ရက်တွေကိုအားကိုးရတယ်ဆိုတာမငင်းနိုင်ပါဘူး။ဒါပေမဲ့ဒီသတင်းကဘလောက်မှန်လဲဖြစ်နိုင်လဲဆိုတာကိုမချင့်ချိန်မစစ်ဖဲနဲ့တော့အဲ့ဒီလိုမျိုးဒီထင်အောင်ထင်မှားဖြစ်စေတဲ့သတင်းမှားတွေကိုထပ်ဖြန့်တာမျိုးတို့ like လောက်တာမျိုးတို့နောက်ရည်ညွှန်းဖော်ပြတာမျိုးမလုပ်မိအောင်လို့အရန်ကိုတတိထားနေတယ်ရှင်။အထူးသဖြင့်တော့ဒီသတင်းလောကတွေကလူတွေတိတ်ကိုတတိထားဖို့လိုမယ်ထင်ပါတယ်။
ဟုတ်ပါတယ်ဒီနံပါတ်1အရေးကြီးဆုံးကတော့ဒီသတင်းကဘလောက်ဖြစ်နိုင်မလဲဆိုတာကိုကိုယ်တိုင်ရင်သုံးသပ်ကြည့်ပါဗျာတန်တရားရှိတယ်ဆိုရင်တော့မူရင်းစင်းမြစ်ကိုမစစ်နိုင်မနဲ့တစ်ဆင့်ပေါ်ပြတာမျိုးထူးဆောင်ကြတာတော့အကောင်းဆုံးပါပဲ
လူမှုကွန်ရက်တွေပေါ်မှာတွေ့ရတဲ့သတင်းတွေကိုဒီလွယ်လွယ်ကူကူယုံလိုက်ကြတဲ့ပြဿနာကပြောရမယ်ဆိုရင်တော့တကဘာလုံးမှာဖြစ်နေပုံရတယ်ရှင်အမ်စတာဒမ်တက္ကသိုလ်ကမီဒီယာလေ့လာရေးဆိုင်ရာပါမောက္ခမတ်ဒူဇက်နယူးယောက်တိုင်းသတင်းစာကိုပြောတဲ့အတိုင်းဆိုလို့ရှိရင်လူတော်များများကဒီသူတို့ဖတ်ရကြည့်ရတဲ့သတင်းတွေဘယ်ကလာတယ်လဲဆိုတာကိုဘယ်သူမှစိုက်ကြတော့ဘူးတဲ့
အဲ့ဒါကြောင့်လေ Facebook တို့ Google တို့လိုမျိုးလူသုံးများတဲ့နည်းပညာကုမ္ပဏီကြီးတွေကသူတို့ရဲ့ online seminar တွေကိုသုံးပြီးတော့တင်နေတဲ့သတင်းမှားတွေကိုဖော်ထုတ်နိုင်ဖို့ဆောင်ရွက်သစ်တွေကိုပို့ပြီးတော့လှုပ်လာကြတာပေါ့မဆင်းမြမော
2016 American ရွေးကောက်ပွဲတုန်းကတမရဝင်ပြိုင်ကြတဲ့တမရလောင်းတွေနဲ့ပတ်သက်တဲ့သတင်းတူတွေတမရလောင်းတွေနဲ့ပတ်သက်တဲ့သတင်းတူတွေကလူမှုကွန်ရက်တွေနဲ့သတင်းချပေးတဲ့ Google စာမျက်နှာတွေပေါ်မှာပြန်ကယ်လို့မဲဆန္ဒရှင်တချို့ရဲ့သဘောထားအပေါ်တက်ရောက်မှုရှိခဲ့တယ်ဆိုပြီးတော့အတော်လေးကိုပြောစရာဆွေးနွေးစရာဖြစ်ခဲ့ကြတယ်မလားအဲဒါကြောင့်လည်းဒီနှစ်ထဲမှာဒီအရေးကြီးတဲ့ရွေးကောက်ပွဲတွေရှိတဲ့ပြင်သစ်ဂျာမနီနဲ့ Netherlands နိုင်ငံတွေမှာအဲ့လိုပြဿနာမျိုးတွေမဖြစ်အောင်လို့ဥရောပခေါင်းဆောင်တွေကတိတ်ကိုတည်ထားပြီးတော့လုပ်နေကြတာတွေ့ရတယ်ရှင်ဒီ Facebook နဲ့ Google ကလည်းသတင်းမှားတွေကိုဖယ်ရှားနိုင်ဖို့ဥရောပသတင်းမီဒီယာကြီးတွေနဲ့ပေါင်းပြီးတော့လုပ်နေကြရလေဥပမာပြင်သစ်နိုင်ငံမှာဆိုရင် Facebook က AFP တို့ Le Monde တို့လိုမျိုးအထင်ကရသတင်းမီဒီယာကြီး၈ခုနဲ့ပေါင်းပြီးတော့သတင်းအချက်အလက်မှန်မှန်မှန်ဆိုတာဖတ်တဲ့သူတွေကိုအသိပေးမဲ့ဝန်ဆောင်မှုတွေကိုလုပ်ခဲ့ပါတယ်ဒီ Facebook ပေါ်မှာတင်တဲ့သတင်းတွေနဲ့ပတ်သက်လို့မှားနေတယ်လို့ထင်လို့ရှိရင်သူတို့ရဲ့ထင်မြင်ချက်ကို Facebook ကိုအသိပေးနိုင်တယ်အဲ့လိုမျိုးအသိပေးလာတဲ့သတင်းတွေကို Facebook နဲ့ချိတ်ဆက်ထားတဲ့သတင်းမီဒီယာကြီးတွေကနေပြီးတော့ဝိုင်းပြီးတော့စစ်ပေးမှာပါတကယ်လို့မှားနေတယ်ဆိုတာကိုသိလို့ရှိရင် Facebook ကနေပြီးတော့ဒီသတင်းဟာသတင်းမှားဖြစ်တယ်ဆိုတာသိသားတဲ့အသိပေးချက်နဲ့ဖော်ပြလိုက်မှာဖြစ်ပါတယ်
အဲ့လိုမျိုးဒီပြီးခဲ့တဲ့နှစ်ကုန်ပိုင်းကလေးကအမေရိကန်နဲ့ဂျာမနီနိုင်ငံတို့မှာ Facebook ကစလုပ်ခဲ့တာဗျ။ဂျာမနီမှာဆိုလို့ရှိရင်လည်းလာမယ့်စက်တင်ဘာမှာပြည်လုံးကျွတ်ရွေးကောက်ပွဲတွေရှိတော့သတင်းမှားပြဿနာကိုတိတ်ကိုလေးထားလုပ်နေရတာတွေ့ရတယ်မဆူမြမွေ။သတင်းမှားတွေကို24နာရီအတွင်းဖယ်ရှားမဖြစ်ရင်အဲ့ဒီ web page ကိုယူရိုငွေ5သိန်းအထိကိုဒဏ်ရိုက်ဖို့အတွက်လွှတ်တော်မှာတော့မှဆွေးနွေးကြတယ်။အဲ့ဒါကြောင့်မလို့လေသတင်းမှားပြဿနာကို Facebook ကအရင်ဆုံးကင်တွယ်တဲ့နိုင်ငံတွေထဲမှာဂျာမနီပါတာလို့ TechCrunch ရဲ့ online သတင်းတစ်ခုမှာပြောထားသေးတယ်။
Google ကလည်းဒီပြင်သစ်သမ္မတရွေးကောက်ပွဲနီးလာချိန်မှာမဲဆန္ဒရှင်တွေမှန်ကန်တဲ့သတင်းတွေရနိုင်ဖို့အတွက် cross check ဆိုတဲ့ဝန်ဆောင်မှုတစ်တစ်ခုကိုပြင်သစ်သတင်းဌာန18ခုအပြင် Facebook အပါအဝင်နည်းပညာကုမ္ပဏီတွေနဲ့ပါပေါင်းပြီးတော့မှလက်တလုံးမှာပဲလုပ်ခဲ့ပါသေးတယ်။ online ပေါ်မှာပဲလူတိုင်းဖတ်နိုင်ကြည့်နိုင်သမျှဓာတ်ပုံ video သတင်းတွေတောင်မှတယောက်ကနေတစ်ယောက်ဖြတ်နေကြတဲ့အကြောင်းအရာတွေကို cross check ကတကယ်စစ်မှန်ရဲ့လားဆိုတဲ့အတိအပြုချက်ပေးနိုင်အောင်လို့စစ်ပေးမှာပါအတူရောင်သတင်းတွေကောလာဟာလတွေသတင်းမှားတွေကိုဒါတွေဟာအမှားဖြစ်တယ်ဆိုတာအမြန်ဆုံးအသိပေးနိုင်ဖို့ ਨੇ ရှုပ်ထွေးပြီးတော့မှဒီအမြင်မှားနိုင်တဲ့သတင်းတွေကိုတိတိကျကျဖော်ပြနိုင်ကြဖို့အတွက်သတင်းမီဒီယာကြီးတွေနည်းပညာတွေနဲ့ပေါင်းပြီးတော့လှုပ်သွားမှာဖြစ်တယ်လို့ Google ရဲ့ blog စာမျက်နှာပေါ်မှာဖော်ပြခဲ့ပါတယ
်တကယ်လို့ online ပေါ်မှာဖော်ပြနေတာတွေကသတင်းမှားလို့ထင်တာ ਨੇ အဲ့ဒီ internet seminar ရဲ့ link ကို cross check စီကိုပို့ပြရမှာပါအဲ့ဒီခါမှာ cross check project ကိုလုပ်နေကြတဲ့ကျွမ်းကျင်သူတွေကစစ်ဆေးပြီးတော့through website ပေါ်မှာတည်သမျှအချက်လက်တွေကိုတင်သွားမှာဖြစ်ပါတယ်။အဲဒီမှာထူးခြားတာကသတင်းမှားတွေကိုဖော်ထုတ်နိုင်ကြဖို့အများပြည်သူကပါဝင်ကူညီအသိပေးကြဖို့လဲ cross check ကနေပြီးတော့တိုက်တွန်းနေတာပါ။
EU ဥရောပသမဂ္ဂတွေကဒီအရေးကြီးတဲ့နိုင်ငံကြီးတွေမှာရွေးကောက်ပွဲတွေရှိနေချိန်မှာသတင်းမှားတွေနဲ့ EU စန့်ကျင်ဝါဒဖြန့်မှုပြန့်တဲ့နှုံးကစိုးရိမ်စရာကောင်းလာအောင်များလာတယ်လို့ဥရောပအစိုးရတွေနဲ့သတင်းဌာနကြီးတွေကပြောကြတယ်။ တည်င်းအတူအယောင်တွေဖန်တီးဖြန့်နေတဲ့ရုရှားရဲ့လုပ်ရက်ကိုတံပြန်နိုင်ဖို့လို့ဆိုပြီးတော့မှ ID ကျွမ်းကျင်သူတွေပါတဲ့ e-stratcom ဆိုတဲ့အဖွဲ့ကိုအခုနှစ်ဆန်းမှ EU အနာပိုင်းတွေကထပ်တိုးပြီးတော့တာမှတိုးချဲ့ဖွဲ့စည်းခဲ့တယ်ကိုသားညုံရဲ့အခုလိုမျိုးလုံးနေပြီမဲ့တည်င်းမှဖြန့်ကြတဲ့အင်အားကလည်းမသေးတော့ဒီတည်င်းတွေဟာမှားနေတယ်ဆိုတာကိုအလျင်မြောင်အတိပေးနိုင်ပါမလားလို့ကျွမ်းကျင်သူတချို့ကလည်းထောက်ပြနေကြပါတယ်နည်းပညာပိုင်းကျွမ်းကျင်မှုကလည်းအများကြီးလိုတာကို
တကယ်တော့သတင်းမှားတွေဖြန့်နေကြတဲ့ပြဿနာက2016ထဲမှာတိကျစွာဖြစ်လာခဲ့ပြီးတော့အခု2019ခုနှစ်ရောက်တော့မှနည်းပညာကုမ္ပဏီကြီးတွေဘက်ကစပြီးတော့အရေးယူကန့်တွေလာနေကြတာမှဆင်မြန်မို့ရဲ့သူတို့အနေနဲ့သတင်းမှားတွေနှိမ်နင်းနိုင်ဖို့အတွက်အများကြီးလှုပ်ဖို့လိုသေးတယ်ဆိုတာကို Facebook ကြီးကဲ Dan Ross ကဖေဖော်ဝါရီလ14ရက်နေ့ကကယ်လီဖိုးနီးယားမှာလုပ်တဲ့ Cult Media ဆိုတဲ့သတင်းနဲ့နည်းပညာဆိုင်ရာဆွေးနွေးပွဲကြီးမှာပြောသွားခဲ့သေးတယ်မဟုတ်လားဗျ
တကယ်တော့ Facebook တို့ Twitter တို့ Google တို့ဆိုတာကသတင်းတွေထုတ်ပြန်နေတဲ့သတင်းမီဒီယာကြီးတွေမဟုတ်ကြပါဘူး။သတို့ရဲ့ online စာမျက်နှာတွေပေါ်မှာသတင်းတွေကိုဖော်ပြနေကြတယ်။သတို့ရဲ့ဝန်ဆောင်မှုကိုတုံ့ဆွဲတဲ့သူတန်းပေါင်းများစွာရှိကြတယ်။လူမှုကွန်ရက်စာမျက်နှာတွေပေါ်မှာပေါ်လာသမျှသတင်းတိုင်းကိုအမှန်လို့ထင်နေကြသူတွေပို့ပို့ပြီးတော့များလာနေတာကြောင့်သတင်းမှားတွေဖြန့်နေတဲ့ပြဿနာကိုဖြေရှင်းဖို့အတွက်လူမှုကွန်ရက်တွေပေါ်မှာတာဝန်ရှိတယ်လို့ပြောနေကြသူတွေမနည်းပါဘူး။တစ်ဖက်မှာလည်းဒီနိုင်ငံရေးလူမှုရေးစီးပွားရေးရည်ရွယ်ချက်တွေနဲ့တမင်ဖြတ်နေတဲ့သတင်းမှားတွေကိုချင်းချိန်ဆုံးဖြတ်ဖို့ကအားလုံးမှာတာဝန်ရှိတယ်လို့ထင်ပါတယ်ရှင်